ဒီကနေ့တင်ပြနေတဲ့ဟာကမ္ဘာပေါ်ကခရစ်ယာန်ဘာသာဝင်တွေအထွတ်မြတ်ထားတဲ့ Easter Sunday နေ့ဖြစ်ပါတယ်။ယေရှုခရစ်တော်ကိုအဆုံးရှိရင်ခံရပြီးတတိယမြောက်နေ့မှာရှင်ပြန်ထမြောက်ရာနေ့ဖြစ်ခရစ်ယာန်ဘာသာဝင်တွေယုံကြည်ကျင်းပါတဲ့အထိတ်မှတ်ပွဲတော်နေ့လည်းဖြစ်ပါတယ်။ Saint Peter ယင်မြင်မှာတော့ပုပ်ယဟန်မင်းကြီး Francis ဟာထောင်နေချီတဲ့ Roman Catholic ဘာသာဝင်လူအုပ်ကြီးနဲ့အတူခရစ်ယာန်ဘာသာရေးအထွတ်မြတ်ပွဲတော် Easter Sunday ကိုကျင်းပပါတယ်။ကင်ညာနိုင်ငံ Garissa တက္ကသိုလ်မှာအစ္စလာမ်စစ်သွေးကြွအစွန်းရောက်တွေကကျောင်းသားတွေကိုအစုပြုံးလိုက်တပ်ဖြတ်ခဲ့တဲ့ဝမ်းနည်းဝယ်ထိမ့်မှတ်ဖြစ်ခရစ်ယာန်ဘာသာဝင်တွေအပေါ်ပြစ်မှတ်ထားအကြမ်းဖက်တိုက်ခိုက်မှုတွေအဆုံးသတ်စေဖို့ပုပ်ယဟန်မင်းကြီးကဆုတောင်းမြတ်တာပို့တာခဲ့ပါတယ်။ဂျေရုဆလင်မြို့တော်မှာရှိတဲ့ယေရှုခရစ်တော်ကိုအဆုံးစီရင်ခဲ့တယ်လို့ယုံကြည်ရတဲ့ဘာသာရေးထွတ်မြတ်ထားရနေရာ Holy Sepulchre ဘုရားကျောင်းသားမှာထောင်နေကြီးတဲ့ခရစ်ယာန်ဘာသာဝင်တွေစုဝေးကြပါတယ်။အာဖရိကနဲ့အရှေ့လက်ပိုင်းဒေသတွေမှာအခုနှစ် Easter ပွဲတော်နေ့မတိုင်ခင်ဝမ်းနည်းစရာဘာသာရေးပြိပက္ခတွေဖြစ်ပွားခဲ့ပါလေ။ယေရှုခရစ်တော်ဟာနောက်လိုက်ကိုးကွယ်သူတွေရဲ့အဖြစ်တော်တွေကိုခွင့်လွှတ်ပြီးသာဝရအသက်ရှင်တော်မူဝင့်ပေးဖို့ရှင်ပြန်ထမြောက်လာတဲ့ဘုရားသခင်ရဲ့သားတော်ဖြစ်တယ်လို့ယုံကြည်ကြတာလည်းဖြစ်ပါလေ။ဘာသာရေးစင်လာရအမေရိကန်နိုင်ငံမှာတော့ဒီကနေ့မှာ Easter ကျေဥကောက်ပွဲနဲ့မနေ့အာယုန်တဲ့နေရောင်နဲ့အတူယေရှုခရစ်တော်ရှင်ပြန်ထမြောက်မှုအတိတ်မှကြိုဆိုပြီးဘုရားကျောင်းတွေမှာဝတ်ပြုဆုတောင်းပွဲတွေကျင်းပကြပါလေ။